မင်္ဂလာပါခင်ဗျာဒီနေ့ညပိုင်းတရားဒီလိုက်စီစဉ်ကနေပြီးကျူးစွာတယ်ကျွန်တော်ဒီနေ့စနစ်မဲ့အကြောင်းအရာကတော့ဒီ American ရည်ယူမှုနိုင်ငံတကာဖိအားနဲ့သူ့ရဲ့တက်ရောက်မှုတွေကိစ္စပါမြန်မာနိုင်ငံရခိုင်ရှမ်းနဲ့ကချင်ပြည်နယ်တွင်းမှာရှိတဲ့လူခွင်ချိုးဖောက်မှုတွေအတွက်မြန်မာလူမျိုးရေးတပ်ဖွဲ့ဝင်တချို့ဒီရဲဘက်ကစစ်တပ်ကပါပါပါတယ် American ပြည်တော်စုကနေပြီးတော့ပြီးခဲ့တဲ့သတင်းပတ်တုန်းကတန်ခတ်ရည်ယူတာတွေလုပ်ပါတယ်ဖိအားပေးမှုတွေနဲ့တန်ခတ်မှုတွေဟာအပြောင်းလဲအတွက်အထောက်ပံ့ဖြစ်စီမှာမဟုတ်ဘူးလို့ပြောသူတွေရှိလို့ပဲဒီယူဒလိုမျိုးရည်ယူမှုတွေကြောင့်လူခွင်ချိုးဖောက်မှုတွေတဲ့တစုံတရာအဟန့်တာတော့ရှိသွားနိုင်မယ်လို့ယူဆမှုတွေလည်းရှိပါတယ်။ဒါကြောင့်မလဲဒီအမေရိကန်စစ်တော်မှချုပ်ကတော့ဒီတပ်ပေါ်ပြီးတော့ရည်ယူဖို့ဆိုပြီးတော့နိုင်ငံတကာဝန်ကြီးကိုတိုက်တွန်းလာတဲ့မျိုးတွေရှိပါတယ်။အခုလိုအမေရိကန်ပြည်အောင်စုရဲ့ရည်ယူတန်ခတ်မှုမျိုးတွေနိုင်ငံတကာရဲ့ဖိအားတွေဟာဘလောက်တက်ရောက်နိုင်လဲဘလောက်ထိရောက်နိုင်လဲဒါကိုကျွန်တော်တို့ဒဲလီလိုက်စီစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။အဓိကပါဝင်ဆွေးနွေးပေးမယ့်ပုဂ္ဂိုလ်က2ဦးရှိပါတယ်။ပထမတူကတော့ယနေ့ခေတ်ဒီနိုင်ငံရေးမဂ္ဂင်းရဲ့အေရာချုပ်ဖြစ်တဲ့ဦးသက်စင်ဖြစ်ပါတယ်။နောက်တူကတော့ကချင်လူမှုဖွံ့ဖြိုးရေးကွန်ရက်ကဦးစောချက်ဖြစ်ပါလေခင်ဗျာနှစ်ဦးစုံလေလိုက်ပေါ်ကိုရောက်နေပါပြီကျွန်တော်ချင်းဆုံးကိုတက်စင်ကိုဖိတ်ခေါ်ချင်ပါလေခင်ဗျာကိုတက်စင်ကြားမယ်ချင်ပါလေကိုတက်စင်ကြားပါလား
ဟုတ်ကြားပါတယ
်ဟုတ်ကဲ့ကိုတက်စင်ကြီးကျွန်တော်ချင်းဆုံးဒီဖိအားပေးတာတွေထိရောက်တာတွေမတိုင်ခင်မှာအရင်ဆုံးဒီလက်ရှိ NLD အစိုးရရဲ့လူခွင်နဲ့ပတ်သက်လို့ရည်တည်ချက်ပေါ့တကယ်လို့ပြောရင် NLD အစိုးရတိုက်ခိုက်ဖြစ်ချိန်ကာလတုန်းကလူခွင်နဲ့ပတ်သက်ပြီးတော့တော်လေးပြောဆိုထောက်ပြတဲ့ဝေဖန်တဲ့နိုင်ငံတကာဖိအားတွေကိုလည်းသူတောင်းဆိုခဲ့တာမျိုးတွေရှိပါလေခင်ဗျာအခုလက်ရှိ NLD အစိုးရကိုယ်တိုင်ကသူကိုယ်တိုင်အစိုးရဖြစ်နေတဲ့အချိန်မှာလူခွင်ရင်းနဲ့ပတ်သက်လို့အခုဆွဆွဲနေတဲ့လူခွင်ချိုးဖောက်မှုတွေနဲ့ပတ်သက်လို့သူရဲ့ရည်တည်ချက်ပေါ့ကိုသက်စင်ဘယ်လိုမြင်ပါလဲခင
်ဗျာဟုတ်ကဲ့ခင်ဗျာအရင်တော့ဒီအစိုးရကလည်း NLD ပါပြီးတော့ဒီအတက်ခံဘောကလည်းတော့ကျွန်တော်တို့ဒီလူခွင်ချိုးဖောက်မှုတွေနဲ့ပတ်သက်လို့ရှိရင်နိုင်ငံတကာကနေပြီးတော့ဟုတ်ဒီလိုအမြင်ပေါ်မှာဒီလိုအခုဆက်ရှင်တို့ပို့ပါမှာအရင်ဒီဆိုစီးပွားရေးရအရင်ဒီဆိုကိုပြသရမှာတော့သာခုကြီးကဒီလုတ်ခဲ့ဘူးဒီတောင်းဆိုခဲ့ဘူးလို့ပြောနေနေတယ်လေဒါနဲ့တကယ်တော့ကျွန်တော်ဒီလိုစီရင်ရမှုကြီးခြေထဲမှာဒါရတကယ်ပဲသူကပေါင်တတ်တဲ့ပေါင်ပေါင်တတ်တဲ့ဒီလိုမျိုးလို့တော့ဘုံတောင်းဆိုခဲ့ဆိုတော့အားကြီးရှိပါတယ်ဒါနဲ့လည်းအခုချိန်မှာအခုချိန်မှာကြားရတာဒီအမှန်ရပြီးတော့ပိုင်းပါတော့အကျိုးဒီလိုမျိုးဒီသူခင်နဲ့တက်တဲ့ကိစ္စတွေမှာသူကနောက်နိုင်ငံကနေပြီးတော့ပေါင်းတက်တဲ့ခုနောက်နိုင်ငံနဲ့ကူညီရည်ဖို့ဆိုတဲ့ကိစ္စမျိုးတွေကိုတောင်းဆိုကြည့်ဆောင်တော့ဒီကောင်အကြည့်ရောတော့ကားမိတာမရှိသေးပါဘူးသူခင်နဲ့တက်တဲ့ရေရှင်ကသူ့အစိုးရအနေနဲ့သူခုံကိုရေးရလိုက်နိုင်ရဲဆိုတဲ့ပုံစံမျိုးကိုတော့ဖော်ပေါ်နေနေဆိုင်မျိုးကိုတွေ့ရပါလေဟု
တ်ကဲ့အဲ့တော့အခုလိုမျိုးဒီအခုဖြစ်နေတဲ့အခြေအနေတွေပေါ့ကချင်ပြည်မှာလည်းစစ်ပွဲတွေဖြစ်ပါလေစစ်ပွဲနဲ့ဒီဒေသခံတွေထိခိုက်တဲ့အောင်မှုရှိပါလေရှမ်းပြည်မှာလည်းဖြစ်ပါလေလားဒီပဲရခိုင်ပြည်မြောက်ပိုင်းမှာလည်းဖြစ်နေတဲ့ပြဿနာတွေရှိပါလေတော့လူခွင်ရင်းနဲ့ပတ်သက်လို့နိုင်ငံတကာကအခုဖိအားပေးနေတာနဲ့ပတ်သက်လို့ဖိအားပေးလို့ဆောင်တာတွေကတကယ်ကိုအစိုးရအပေါ်မှာသွားသိရောက်မှုရှိရလား
ဟုတ်ကဲ့ဟိုအရင်စစ်ကလုပ်တဲ့ဟိုဗောဒီစစ်ဘုံနဲ့စစ်တပ်ကလုပ်တဲ့ဒီဟိုနော်ဒီဒီစစ်မှုဆိုတာကတော့တိုင်းဒီလိုစစ်စစ်ကခုလုံးနဲ့ပတ်သက်တယ်ဥပမာဒီနှစ်ခုရှိတယ်ဗျာတစ်ခုကတော့ဥမာလုံးတစ်ခုကတော့ဒီအရုံနဲ့ပတ်သက်ပြီးအရုံကနေပြီးတော့ဒီလိုလုံးသွားဖင်းနေပတ်သက်တဲ့ကိစ္စမျိုးတွေကိုအဲ့ဒီမှာသာပြီးတဲ့ကိစ္စမျိုးရှိရင်နောက်တစ်ခုကတော့တိုင်းလူနဲ့ပတ်သက်တဲ့ဒီခွေစနေစနေနဲ့မမီတဲ့ကိစ္စမျိုးတွေကိုလုပ်တဲ့အန်စီမျိုးတွေရှိတယ်ဗျာတစ်မျိုးရှိတယ်ဗျာနော်အခုတစ်ခါတည်းလို့ဆိုရင်ဆန်ရှင်မှာကတော့ဒါကတော့ဒီစီးကားတက်ခဲ့တာပြီးအပြစ်မှတ်ထားပြီးတော့လုပ်တဲ့ဆန်ရှင်မျိုးဖြစ်တယ်ဆိုတော့ဆက်နေနေတဲ့ခါကျတော့ခုကလည်းဒီဆန်ရှင်မှာလုပ်တဲ့ခါကျတော့ပြည့်တဲ့ခါကျတော့လည်းဘုရားပြောရင်အရာရှိလေးယောက်ကိုလည်းဒီကိစ္စနဲ့ပတ်သက်ပြီးဆန်ရှင်မလုပ်ခင်ကလေးတော့ဟိုအဲ့မှာနေပြီးတော့စစ်တပ်ကနေပြီးဒီဒီဆန်ရှင်လေးယောက်ကိုတကယ်တည်းပြီးတော့အစ်စ်ရှိလုံးလေးရဆိုပြီးအရေးကြီးပြီးရှိခဲ့တယ်။အဲ့ဒီကောင်ကမူတည်ပြီးတော့ဒီအမေရိကန်ဘက်ကနေပြီးတော့ဆက်ပြီးတော့ဒီဆန်ရှင်လေးယောက်ကသူ့မှာစစ်တပ်ခိုင်နေတဲ့အောက်ဆက်ရှိရတဲ့ဆက်ပြီးတော့သူ့ကိုဆန်ရှင်လုပ်တယ်ပေါ့တကယ်တည်းဆန်ရှင်လုပ်တယ်ဆိုပြီးတော့ကျမသားဒီဆန်ရှင်လုပ်တယ်ဆိုပြီးတော့ဒီပြည်သူတွေဆိုပြီးတော့ပြောရဲပါဗျာအဲ့တော့မိကပြောချင်တာကတော့အမေရိကန်ရဲ့သဘောထားကြောင့်ကြည့်ရတော့ဘောနော်သူကမိကအချင်းဒီနိုင်ငံတကာကတ်မှတ်ထားတဲ့လူခွင့်ဆန်ရှင်ဆန်ရှင်နဲ့မနီရဲ့လုပ်ရတဲ့ကိုလုပ်မယ်ဆိုလို့ရှင်တော့ဒီလိုမျိုးဒီပြည်သူမျိုးပြည်တော်ဆန်ခမှုတွေလုပ်မယ်ဆိုပြီးတော့သဘောထားသိရသဘောပဲဒီကိစ္စနဲ့ပတ်သက်ပြီးတော့လောစင်တော့အစိုးရဘက်ကတော့အမှတ်တုံးပြမှုအမှတ်တစ်ဆောင်းလုံးပါဗျာဒီချက်စီလေခိုင်ပြီးနေချက်စီအချင်းကြီးလေခိုင်ပြီးနေအချင်းကြီးလေဆန်းနေလေခိုင်ပြီးနေချက်တဲ့ခုလုံးမှာအတော့ဘက်ကနေပြီးတော့ဒီလိုစီနေတဲ့တော့ဒီလိုခွင့်နေတဲ့တော့ဒီဒီကလူခွင့်နေတဲ့ပတ်သက်ပြီးချုပ်ဖို့နေပြီးဆန်းနေတဲ့ပြီးတော့ဒီလိုစီဒီတော့ကနေပြီးတော့ကြောဆူကြောဆူတာမျိုးဒေသနာမျိုးထောက်ပြနေတာမကြောက်ဘူးဒါနဲ့အဲဒီခိုင်ပြီးနေတဲ့ခိုင်ပြီးနေတဲ့ဆန်းနေတဲ့ပြီးတော့ ပမာဥဆုံးအစပြီးတော့ဆင်းရှင်တို့ခုသူးစားလာတာတော့ဒါဟိုနေမနော်ဘရစ်တင်နေနေငယ်ငယ်နေဘရစ်တင်နေနေစပြီးသူဒီနေစပြီးတော့လုပ်တယ်အဲ့ချိန်မှာစစ်တပ်ကနေပြီးတော့ပြန်ပြီးတော့ပြင်းပြင်းထန်ထန်တုံ့ပြန်တယ်ဒါနဲ့အဲ့နောက်ပိုင်းမှာ EU ကနေစလို့အဲ့ချိန်မှာတော့မပြောဘူးနောက်ဥအမေရိကန်တို့ကဆင်းရှင်နေပြီးဆက်နေစစ်တပ်ပြီးတော့လည်းတမောင်နေပြီးတော့ဒါမှသူးသူးကြကြတုံ့ပြန်ကြောဆိုတာအရင်လိုမျိုးပြန်ပြီးတော့ဆက်သက်ပြီးခံကြံပြောတော့မတွေ့ရဘူးဗျာအဲ့ဒါဆူဆောင်မပြေဘူးနော်ဒါလက်ရှိအစိုးရအနေနဲ့ဥပုံနဲ့အစိုးရကတော့ဒီကနေ့ပတ်သက်တဲ့ဆော်လုံးဥက္ကဋ္ဌနဲ့ပတ်သက်ပြီးတော့ဒီအနာရယဉ်ခလာအစားဒီဥက္ကဋ္ဌနဲ့ပတ်သက်ပြီးတော့ဒုံးပြချင်တဲ့တိုးဆိုတာမတွေ့ရဘူးဗျာ
ဟုတ်ကဲ့ကုသစဉ်လိုင်းပေါ်မှာနေပြပအောင်ခင်ဗျာကျွန်တော်ကုသောချက်ဖိတ်ခေါ်ချင်ပါတယ်ကုသောချက်ခုနကပြောသွားတဲ့အထက်မှာဒီအနေအစိုးရရည်ရည်ချက်ပါပါတယ်လူခွေနဲ့ပတ်သက်လို့အခုလိုနိုင်ငံတကာကနေပြီးတော့အခုအထူးသဖြင့်အမေရိကန်ပြည်ထောင်စုကနေပြီးပြတ်မှတ်ထားရည်ယူတဲ့ဟာမျိုးတွေကဘယ်လောက်ထိသက်ရောက်မှုရှိပါလဲခင်ဗျာမြန်မာနိုင်ငံလူခွေအခြေအနေတကယ်တမ်းတိုးတက်လာဖို့အတွက်
ဟုတ်ကဲ့အခုကျွန်တော်ပြန်ကြောက်ရမယ်ဆိုရင်လောလောလတ်ကျွန်တော်တို့ဒီမှာအရင်ကနဲ့ဆိုင်တော့ဘလူးပဲဘလူးခေါ်ရမယ်ဆိုတော့ကျွန်တော်တို့ဒီနိုင်ငံတကာဖိအားနဲ့အတူဒီအမေရိကန်အစိုးရအနေနဲ့အဲဒီကပ်ပိတ်ကတပ်ပိုင်းဆိုင်ရာထိပ်ကြီးကောင်းဆောင်လေးဦးကိုအရေးယူဆိုင်ရှင်လောက်တဲ့အပေါ်မှာရောပြည်တဲ့ဒုံခဲ့တဲ့ဒီရေခိုင်အရေးကိစ္စနဲ့ပတ်သက်ပြီးမှအဲတက်ဆိုင်ရာအယောက်အနာရှိတွေကိုအနာရှိကောင်းဆောင်တွေကိုသူတို့အရေးယူပြည့်စုံမှုအပေါ်မှာမူတည်မှသူတို့မင်းတို့ကပါတော့သူအဖြစ်သဘောဆောင်လာတဲ့အနေထားမှာတွေ့ရတယ်ဗျ။ဘာဖြစ်လို့ဆိုတော့သူတို့တကယ်ဟိုဟာကိုအတော်ဝင်ရှိတဲ့ပုဂ္ဂိုလ်တွေကိုသူတို့အရေးယူတာလို့ဖြုတ်လိုက်တာလို့ဘာလို့ညာတော့ကျွန်တော်တို့အသေးစိတ်တော့ကာကနာတော့မသိတဲ့နဲ့ဒီလိုလိုသူ့ရဲ့ရှေ့မှာထင်တာမြင်တာဖြစ်အောင်တော့သူတို့ဒီနိုင်ငံတကာရဲ့ဖိအားတွေကြောင့်ဘယ်လိုကျွန်တော်တို့အဲ့လိုသုံးသပ်ကြည့်တယ်ကျွန်တော်တို့ကချင်းပြည်နယ်ဘက်မှာဆိုရင်လည်းသူတို့ဒီမှာတပ်ဘက်ကအနေနဲ့ကတ်တော့ဘက်ကဒီလူခွေရေးဒီချုပ်ဖောက်တယ်ပြီးတော့ဒီ IGG တွေကိုသူတို့လက်မလေးကပြတ်တဲ့အနေအထားတွေရှိတယ်အဲ့ဒါတွေဒီလိုသူတို့ဒီချက်ချင်းဒီဘက်သူတို့ဘယ်လိုကောင်းလဲဆိုတော့တပ်ပိုင်းကနေလာပြီးမှစုံတန်းပုံဆုံးမှုအရေးယူတာလည်းရှိတယ်ပြီးတော့တိုက်ရမှုကအဲ့စစ်တပ်အဲ့ရအနာရှိတွေကိုအာနာရှိပုဂ္ဂိုလ်တွေကိုသူတို့ထောင်သာစိန်ချထားတဲ့အနေထားတွေနဲ့တွေ့ရတယ်ပြီးတော့အဲ့ဒါကြောင့်ဒီနိုင်ငံတကာအကနဲ့ဖိအားပေးတဲ့ပေါ်မှာတအားအကြမ်းမှုတွေပြီးတော့ကျွန်တော်တို့ဒီအခုလက်ရှိသူတို့ဒီဘေကပြည်ဆောင်စုအနေနဲ့ဒီရေတော်တော်စတဲ့ကျွန်တော်တို့ဒီအတပ်ကအရာရှိလေးဦးကိုပြစ်စစ်ဆယ်ရှင်လုပ်တဲ့အပေါ်မှာအဲ့ချက်ပြည်မှာပုံမှန်ကျင်းထန်တဲ့အရေးကြိုကံသတ်သိဆုံးမှုတွေကိုကျွန်တော်တို့ကဖြစ်ခိုင်းကြတယ်နဲ့လုပ်ခိုင်းကြတယ်နဲ့ပြီးတော့ဒီစပ်ပိုက်ဆရာကလည်းသူတို့ကအမေကန်ဆိုးရအနေနဲ့ကိုယ်ယူထောက်ပံ့နေတဲ့တဲ့ဟာတွေကိုလည်းတကယ်လို့များဆီဆီရှိလေဆက်စံလုပ်ပေးဖို့ကျွန်တော်တို့အမေနဲ့အဲ့ဒီကနောက်ထပ်ဒီအမေကန်ပြတော်သူ့ကိုလည်းကျွန်တော်တို့တက်တွန်းလို့ပါလေသူတို့ဒီတော့ခုနပြောသွားလို့ပါလေပြောသွားတယ်ပါပဲ NLD အစိုးရလက်ထက်မှာလူခွင့်ရင်းချူဖောက်မှုအပေါ်မှာအစိုးရအနေနဲ့အဲဒီကိမအတန်ထက်တာတော့မရှိပါဘူးခုနကအကူပြောသွားတယ်လို့ပါပဲအဲ energy ဆိုရအနာမြတ်ကမှာတော့အဲပုံစံတစ်မျိုးနဲ့သူတို့ပြောရမှသူတို့အမေရခဲ့တယ်ဖိတ်ခဲ့တယ်ပြီးတော့လက်ရှိအနာရတဲ့အချိန်မှာတော့အဲသူတို့ဟိုအစသူတို့ပြောခဲ့တဲ့အနေထားနဲ့အခုလက်ရှိအစိုးရအနေထားမှာဒီအမေတွေအပြောနဲ့အလုပ်ကတော်တော်လေးအဲတော့နေတယ်တို့တော်တော်လေးမတူတဲ့အပိုင်းအများကြီးတွေ့ရတာပေါ့နော်အဲတော့လူခွင့်ရေးကကျွန်တော်တို့ဒီဒီရေတစ်ခုလုံးပါပဲကျွန်တော်တို့အဲထူထောက်တဲ့ဟာတွေကပြန်တော့တက်ပြရမယ်ဆိုရင်ကျွန်တော်တို့ဝိနည်းကိုတွေ့ပါပဲပြီးတော့တကယ်အရေးယူတဲ့ဟာတွေကတရားမျှတမှုမရှိတဲ့အပိုင်းတော့အများကြီးတွေ့ရတယ
်ကျွန်တော်ဟုတ်ကဲ့ဒီနေရာမှာကုသချက်ကိုတစ်ခုမေးချင်ပါတယ်ခင်ဗျာလက်ရှိမြန်မာနိုင်ငံမှာဖြစ်နေတဲ့လူခွင့်ချိုးဖောက်မှုတွေပတ်သက်ပြီးတော့နိုင်ငံတကာကဖိအားပေးရည်ရွယ်တဲ့အခါမှာလူမျိုးရေးတပ်ဖွဲ့တွေရဲ့အကြီးကပြတ်မှတ်ထားပြီးတော့ဦးစားပေးဆောင်ရွက်ပါတယ်ဒါဘာလို့ဆိုတော့နိုင်ငံတကာတုံးသက်ချက်မှာရောတချို့တုံးသက်ချက်ဒီမှာရောမြန်မာနိုင်ငံမှာဆူရနှိယပုံစံမျိုးဖြစ်နေတယ်ဆိုတာအမြင်နဲ့ရှိတာပေါ့ဒါပေမဲ့လက်ရှိ NLD ဆူရကတော့နိုင်ငံတော်တာဝန်ရဲ့ကူတာဝန်ယူထားတဲ့သူဖြစ်ပါတယ်အဲ့တော့ဒီလူခွင့်ချိုးဖောက်မှုတွေမှာဒီလူသားလက်ရှိအစိုးရအနေနဲ့ကိုဘယ်လောက်ထိတာဝန်ရှိတယ်လို့ဥစ္စာချက်ယူဆပါလဲ
အဲတို့အမည်ပြောရမယ်ဆိုရင်လက်ရှိနိုင်ငံတော်အစိုးရဘက်မှပြည်ဝတာဝန်ရှိတယ်လို့ကျွန်တော်ကအဲ့လိုပဲမြင်တယ်ဘာလို့ဆိုတော့နိုင်ငံတော်အစိုးရရဲ့အောက်မှာပဲစကြ institution ကအောက်မှာပဲရှိတဲ့ကိစ္စဆိုအစိုးရရှင်ကလုံးဝပြည်ဝတာဝန်ရှိတယ်လို့ကျွန်တော်သုံးသပ်မိတယ်ကြာ
ဆိုတော့အရေးယူမှုတွေမှာရက်သားကြီးမပါတဲ့ကိစ္စကရောဥစ္စာချက်အနေနဲ့ဇုံပြပြောပြတာရှိပါလားဒီကတော့အစိုးရပိုင်းအကြောင်းပြောပါမယ်။
ဟုတ်ကဲ့တန်တဲ့ဟုတ်ကဲ့
ဆိုလိုတာကကျွန်တော်တို့ပြစ်မှတ်ထားရေးပြီးတဲ့အခါမှာနိုင်ငံတကာကလုပ်တဲ့အခါမှာဒီစစ်တပ်တို့ရဲတို့လူမျိုးပိုင်းဆိုင်ရာတာဝန်ရှိသူတွေပဲအဓိကဒါပြစ်မှတ်ထားရေးယူပါတယ်ဒါပေမဲ့အရက်သားအုပ်ချုပ်ရေးပိုင်းလူတွေမပါပါဘူးဒါကိုလက်ခံပါလား
အဲ့ဒါတော့ကျွန်တော်လက်ခံပါတယ်ဘာဖြစ်လို့ဆိုတော့ဒီလက်လက်ကြိုက်တဲ့ရဲဘက်တို့စစ်တပ်တပ်ဖက်ကပဲသူတို့ဘယ်လိုခေါ်လဲဆိုတော့ဒီဒုက္ခရဲ့ချစ်ပတ်မှုတွေကအများဆုံးအချင်းရခိုင်တော့သူတို့ဒီမှာပဲဟိုချစ်တဲ့စစ်တပ်ရှိတဲ့တဲ့ကြောင့်အဲ့ဒါကိုပဲသူတို့လည်းသူတို့လည်းဆောင်းပေးမှသူအားပေးလို့ကျွန်တော်
ဟုတ်ကဲ့ဆရာဥစ္စာချက်ဒီ live ပေါ်မှာနေပြောအောင်ခင်ဗျာကျွန်တော်နောက်တစ်ခုဖိတ်ခေါ်ချင်ပါတယ
်
ကိုဂျိုးဆက်ဝါကတော့လူခွင့်ဒီကာကွယ်မြင့်တင်သူများဒီလူမှုဖွဲ့စည်းကိုဥဆောင်ကိုစူးစမ်းနေတဲ့ဥဆောင်တောင်းမှုစူးစမ်းနေတဲ့လူငယ်ကောင်းဆောင်သူဖြစ်ပါတယ်ကိုဂျိုးဆက်ဝါကြားပါလားခင်ဗျာ
ဟုတ်ကဲ့ပါဆရာပါ
ဂျိုးဆက်ဝါကိုကျွန်တော်တစ်ခုဥစားပြီးတော့မေးချင်တာလူခွင့်လက်ရှိမြန်မာနိုင်ငံမှာလူခွင့်နဲ့ပတ်သက်လို့ခုနကပြောနေလို့ပဲအများကလည်းသုံးသပ်ကြပါတယ်လူခွင့်ဆိုတဲ့ဟာကတစ်ချိန်လုံးကဆိုရင်တော့တော်လေးအတန်ထွက်တယ်ဒါပေမဲ့လူခွင့်နဲ့ပတ်သက်လို့နောက်ပိုင်းမှာတော်တော်လေးလူခွင့်နဲ့ပတ်သက်ပြီးတော့ပြောကြဆိုကြစုံစော်ကြတာနည်းလာတယ်အဲ့တော့ဒီကြားထဲမှာလူခွင့်တောက်ရှားသူတွေကိုပြင်းပြထန်ထန်ဝေဖန်တဲ့အမုန်းစကားတွေပြောပြီးတော့တိုက်ခိုက်တာတွေကျွန်တော်ကြုံနေရပါတယ်အဲ့တော့လူခွင့်ဒီတောက်ရှားသူတွေရဲ့နေထားလက်ရှိ NLD အစိုးရအောက်မှာဘယ်လောက်ထိလွတ်လပ်လောက်ကန်ဝင်ရှိပါလဲ
ဆိုတော့ကျွန်တော်တို့ဒီခုလက်ရှိမှာပေါ့နော်လူခွင့်ရေလှူရှားသူတွေအနေနဲ့ဟိုအခက်ကိုတုံ့ပြန်နေရတဲ့ဆက်တွေကတော့ဘက်ကောင်းဆောင်ကနေလာနေကြရရှိတယ်ဆိုတော့အခုပထမတစ်ချက်ကတော့ဒီတမတော်ကပေါ့နော်တမတော်ကနေပြီးတော့အရင်ကတည်းကသူကလူခွင့်ရေဖွဲ့ကြီးနေသူကဟိုအမြဲဟိုဝါရပ်ချက်ပြီးတော့ဟိုဥစားဟိုပြည်သူတွေဟိုအပြည့်တော်မမြင်အောင်လှူဆောင်ခဲ့ရတယ်နေရှိရပဲတတိယသူကတော့အခုအစိုးရပေါ့နော်အစိုးရတက်လာတဲ့နောက်ပိုင်းမှာဟိုကျွန်တော်တို့ဒီအရင်ကဆိုလို့ရှိရင်ဒီဟိုကျွန်တော်အစိုးရကိုယ်တိုင်ကဟိုအဲ့ဒီပါတီအနေနဲ့တော့ဒီကိုယ်တိုင်ကအရင်ကဆိုရင်လည်းမဟုတ်တဲ့ဟိုရှင်ရှင်လေးလေးအများကြီးတဲ့ပဲလေဒီနောက်ပိုင်းမှာတော်တော်ကြီးကိုအတန်းတန်းလောက်တာကြီးဟိုတုံလာရတယ်အခုဆိုလို့ရှိရင်ခရီးတို့ဘာလို့မှဆိုလို့ရှိရင်လည်းတော်တော်ကြီးကိုဟိုပြည်နယ်ဒေသကြီးအစိုးရကနေပေါ့နော်ကန်တက်ကြီးအများကြီးလုံလာတာကြီးတွေ့ရတယ်တစ်ချိန်တည်းမှာဒီလိုမျိုးနေရာကြီးအစိုးရနေရာကြီးအဖွဲ့အစည်းကြီးမစားပဲနဲ့ဒီတီတူဒီကိုသူဆိုအခုလာကြောတဲ့ဒီဆိုရထောက်ခံတဲ့လူတွေပေါ့နော်ဆိုရထောက်ခံနဲ့အာလူတွေပေါ့ပြီးတော့တက်မတော်ထောက်ခံတဲ့လူတွေရောပဲကောင်းဆုံးကနေကျွန်တော်တို့ဟိုဟိုအချက်ဟိုဖိအားပေးရတယ်ကြော်လာရတယ်ခင်ဗျာဆိုတော့ဝယ်ဥမာတနေ့အမှာတော့ပြီးတော့လူတွေနဲ့ပတ်သက်ပြီးတော့ဟိုလှုပ်ဆောင်မှုတစ်ခုလုပ်မယ်ဒါပေမဲ့လို့ရှိရင်ပင်နာနဲ့ကြည့်ကြည့်ပေါ့နော်ဟိုစနေဝေးတစ်ခုလုပ်မယ်ဆိုလို့ရှိရင်အရင်ကတည်းကစာလို့ရှိရင်ဒီကဆိုလို့ရှိရင်တော့ကျွန်တော်တို့ကဟိုအစိုးရကိုအဓိကဟိုဟိုခင်ဗျာဒီပိုင်းတော့လောက်ရရပေါ့နောက်ခုနောက်ပိုင်းမှာကျတော့အဲ့ဒါတွေမကဘူးလေကျွန်တော်ပြည်သူတွေကပါဟိုဟိုဟိုဟိုအရင် negative ဆိုအနေနဲ့ရှိတာတဲ့အခါမှာဟိုစုပိုင်းမှာကိုလူခင်ကကိုရှောက်ရှောက်ကြည့်နေကိုလုံလုံကြီးတော့အများကြီးစဉ်းစားရတဲ့အခါတို့ရှိပေါ့နောက်သူတချင်းပြည်သူစာဖြစ်တဲ့ data တွေမှာစုတိုင်းလားလက်နဲ့ကိုင်စုတိုင်းမှာဖြစ်စီဒီအခုရခိုင် data မှာပဲဖြစ်စီပေါ့နော်လူအာဒီလူခင်ကြီးဟိုကာကွယ်တဲ့လူတွေလူခင်ရဲ့ဖွဲ့စည်းတာမဟုတ်ရင်ဂျေဘူးရအဖြစ်တော့ရခိုင်အဖွဲ့စည်းတွေဆိုတာနဲ့ဒီ NGO တွေဆိုတာနဲ့ဒီ troll ဟိုဟိုဟို negative အနေနဲ့ဖြစ်နေတဲ့အခါမှာဟိုအရင်ဟိုကိုယ့်ရဲ့လူရှုတော့အရာပေါ့ကိုယ့်ရဲ့ဒီလုံးနိုင်စွာအလုံးနိုင်တဲ့အတိုင်းအတာအရာကိုအများကြီးကန့်သက်ပြီးကြိုးပါရစေ
။ဟုတ်ကဲ့ကျွန်တော်ကိုကျိုးသက်ဝါတစ်ဆက်တည်းမေးချင်တာကအခုလိုနိုင်ငံတကာဖိအားတွေလူခွင့်နဲ့ပတ်သက်လို့နိုင်ငံတကာဖိအားတွေအရေးယူမှုတွေလှုပ်လာတာကခုနကလူခွင့်လှုပ်ရှားသူတွေလူခွင့်လှုပ်ရှားမှုတွေအတွက်အထောက်ပံ့ဖြစ်စေလားပို့ပြီးတော့ချက်တဲ့တွေ့စေလားဘယ်လိုမြင်ပါလဲ
။ခုလိုမျိုးအရေးယူတာကတော့သူတို့အနေနဲ့ကျွန်တော်တို့ပေါ်အထောက်ပန်းချင်မလားအခက်အခဲပိုဖြစ်စင်မလားဆိုတာထက်ကိုဆိုတာတွေကိုစဉ်းစားတဲ့အထက်ကိုသူကဟိုဒီလက်ရှိဒီတမရောဘာလို့တမရောအနေနဲ့ကဝင်ရှိရလို့သူကမြင်လဲသူကအေးအေးမှုလို့အေးအေးမှုလို့လောက်တာဘာလို့ဆိုတော့ကျွန်တော်ကတော့ဟိုဒီလိုမျိုးခုဒီတက်ချွာလှုပ်ရှားသူတွေအနေနဲ့ကတော့ခုအေးအေးမှုရလှုပ်တဲ့လူတွေနဲ့ကျွန်တော်ဒါကကြုံရမှာပဲဘယ်လိုလဲဒီတနည်းမို့တနည်းနဲ့ကျွန်တော်ကဟိုအချက်သေးကြဟိုဟိုလုကိုကိုရဲ့ဒီလောက်ဆောင်မှုတွေလုပ်တဲ့အခါမှာတစ်ခေတ်အချက်သေးကြတော့ကြုံရမှာပဲအရင်ကလည်းကြုံခဲ့ရတာအခုလည်းကြုံခဲ့ရတာပဲဟိုလူခွင့်ရေလောက်ရှားသူတယောက်ရဲ့အမြင်အရဆိုလို့ရှိရင်တော့ဒီလိုမျိုးစုစုကလူခွင့်ရေချုပ်ပေါင်းမှုတွေဖြစ်တဲ့ပုံမှာဒီလိုပြစ်မှတ်ထားဒီ targeted fashion တွေပေါ့နော်ပြစ်မှတ်ထားတဲ့အကြီးအမှုတွေကတော့ဟိုလောက်ဖို့လိုရလို့ထင်တယ်သူတို့အနေနဲ့ဒီမူဟာကဘယ်ဆိုဆိုအနေနဲ့ဟိုဟာကဟိုအပြောင်းလဲဖြစ်လာတဲ့အဆောက်အဦဖြစ်လာလို့ဆိုရရပါတော့ဆိုတော
့အဲ့ဒီပုံမှာတော့ကျွန်တော်တို့အနေနဲ့တော့ကုသိုလ်တော်ဝါလို့ထင်တယ်လို့ထင်တယ်ပေါ့နော်ကျွန်တော်တို့တော့ရှင်တွေကိုအလှည့်ပေးချင်ပါတယ်အရင်ဆုံးတော့ကိုပါထွန်းတူတူဆွေးနွေးမိများလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာဒီမြေရိကန်နိုင်ငံနေပြီးတော့မြန်မာအစိုးရအလို့အခွင့်ရေးဖောက်တာတွေရှိပါတယ်ဆိုပြီးတော့ အစည်းအဝေးတိကျတာတွေအရေးယူတာတွေပြရားပေးတာတွေရှိခဲ့မှုကနေကိုတင်ရလဲပဲဆိုတော့ဒီလိုပြေဆိုခဲ့မှုကဒါနဲ့ဒီဟာတွေကပြတ်မှတ်တယ်မရှိခဲ့ပဲနဲ့ပြည်သူတွေပဲအထင်လာခဲ့ပါတယ်။အားလုံးပြေဆိုခဲ့တဲ့ပြည်သူတွေပဲစီဝိုင်းကြိုက်ခဲ့တာတွေဖြစ်ခဲ့ပါတယ်။ဒီလိုအမှန်ဖြစ်ပြမှုကိုပြည်ထဲမှာနေတဲ့ကျွန်တော်တို့တော့မှအကုန်မသိပါဘူး။အစိုးရအကြီးအကဲတမျိုးသတင်းကဏ္ဍမျိုးစုံတွေကနေပြီးတော့ပြောတာတစ်ပုံနဲ့ဆေးဟာရောမလို့တော့မသိခဲ့ပါဘူး။ဒါကြောင့်အမှန်တရားကိုသိရင်လည်းဆိုလို့ရှိရင်ဒီကြည့်မှုတွေကိုပြုလုပ်တဲ့ပုံစံနဲ့ပြုလုပ်ခံတဲ့ပုံစံတွေနဲ့ပေါင်းမှသာလျှင်အမှန်တရားကိုသိရမှာဖြစ်ပါတယ
်။ဟုတ်ကဲ
့။အဲလိုအမှန်တရားကိုသိပြီဆိုလို့ရှိရင်အကောင်းဆုံးကတော့အတွက်ကြကြဝင်ရောက်ပူပေါင်းမယ်။ကြေတနာဘာကြောင့်ဖြစ်တယ်။ဒီကြေတနာကိုသိအောင်လုပ်မယ်။ဒီကြေတနာကိုဘယ်လိုဖြည့်ရှင်းရင်ကောင်းမလို့ဆိုနီးပေါင်းစုံနဲ့စဉ်းစားမယ်။စဉ်းစားပြီးတော့အကောင်းဆုံးနည်းနဲ့ဖြည့်ရှင်းမယ်ဆိုရင်အထိနာတဲ့နောက်ပြည်သူတွေလည်းအထိနာတဲ့ကျေးဇူးတင်နိုင်မယ်လို့ထင်ပါတယ်ခုကြီးရတော့ဒီလူတွေကိုကြည့်နိုင်ရမယ်လို့ထင်တဲ့အတွက်ဒါကိုတင်ပြခြင်းဖြစ်ပါတယ
်ဟုတ်ကဲ့ပါခင်ဗျာအခုပါထုံးပြောတဲ့ခါမှာ ਨੇ ကျွန်တော်လည်းရှင်းလင်းထပ်ပြောချင်တာကခုနမနေ့ခုနကတော့ကုသစင်ဥသက်စင်ရှင်းပြရထင်မှာပါပါတယ်ရေဥတခတ်မှုမှာခုနရင်းတော့ကလို့စီပွားရေးတန်ခတ်တာတမျိုးဒါမှမဟုတ်ဒိတ်ရိုက်လူခွင်ချိုးပေါမှုတွေမှာပတ်သက်တဲ့လူတွေကိုပြစ်မှတ်ထားပြီးတော့ရေးယူတာတမျိုးနှစ်မျိုးတော့ရှိပါတယ်အဲ့တော့ကျွန်တော်ပြန်ပြီးသုံးသပ်ပြီးပြန်ပြီးပြောပါမယ်နောက်တော့ရှင်းတူကိုကျွန်တော်ဖိတ်ခေါ်ချင်ပါတယ်ခုတီးလည်းမူတိုးတိုးဆွေးနွေးပြီးလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်အနေနဲ့တော့လက်ရှိအစိုးရတိကျအားလုံးဝင်ရဲလို့ရှင်ကအဖွဲ့အစည်းမဟုတ်ဘူးလို့ကျွန်တော်အနေနဲ့မြင်ပါတယ်။ဘာဖြစ်လို့လဲဆိုရင်တော့ကျွန်တော်တို့အခုတချင်းချင်းနဲ့မှာသူတို့မတရားသွားဆိုတိုက်ခိုက်နေတာကိုနော်တချင်းချင်းလူတွေကနေနိုင်ရေးကိုနော်ဆန္ဒပြတယ်။နေနိုင်ရေးကိုလူချင်ပါတယ်နော်။နေနိုင်ရေးဆန္ဒလာပြတာကိုနော်နေနိုင်ရေးတောင်းဆိုတယ်ဆန္ဒလာပြတာကိုသူကဆက်ပြီးတော့ဖမ်းဆီးတယ်နော်အမျိုးမျိုးကြံစီတော့လောက်ဆောင်တဲ့ဖန်ဆင်းတာကိုကျွန်တော်ကြည့်မယ်ဆိုရင်ငင်းငိုင်းရဲ့လူရှင်နဲ့စစ်တာမဟုတ်ပါဘူးဗျ။ပြည်သူလူလိမ့်နဲ့စစ်တာပဲနော်။တိုင်းလာအလုံးကိုနော်သူတို့ကအာဏာထိန်းထုတ်ဖို့သူတို့လောက်ဆောင်တဲ့စစ်တာနော်။တစိုးရလည်းပါဝင်တယ်။ဘာဖြစ်လဲဆိုတော့နော်။ရခိုင်ပြည်နယ်မှာနော်လူခွင့်ထိုးပေါက်တာကိုနော်ဘုံချုပ်မအောင်လာရ။ဘာပြောလဲဆိုတော့လက်မခံဘူး။အဲငငါကလာပြီးတော့ဝင်ရောက်ပြည်သူစိတ်ဆုံးဖို့လက်မခံဘူး။နော်နောက်ပြီးတော့လာပြန်ဟောတောင်ဆန်းသိကြရပါသူကလည်းလာစစ်စီဘဝလက်မခံဘူးအဲ့ဒါကိုကြည့်မှဆိုရင်နောက်ကွာအစိုးရသည်နော်အစိုးရထိတ်တန်းခေါင်းဆောင်သည်နော်စစ်တပ်နဲ့ဦးပေါင်းတော့တစ်ဖက်ကအသာကိုပြင်းနေလို့ကျွန်တော်အနေနဲ့မြင်ပါတယ်ခင်ဗျာ
ခင်ဗျာကိုတီးလည်းမကျေးဇူးပါခင်ဗျာကျွန်တော်တော့ရှင်ချုပ်ပေးစာလေးနဲ့ဖတ်ပြချင်ပါတယ်သူမျိုးစောင်အောင်ဆိုရစာသူပေးထားတာတော့သူရေးထားတော့ရည်ယူမှုအဖြစ်မဟုတ်ပါဘူးတဲ့တကယ်အစ်မတူတက်ပြောင်းလဲခြင်းနဲ့အမှန်တမ်းလူကုန်သိက္ခာနဲ့အညီဖြစ်စီခြင်းနဲ့ဆိုရင်တော့ပူပေါင်းဆောင်ရွက်ပါတယ်။နောက်ကိုကျော်မြင့်ဆိုရတော့ရှင်ပြောပါလေပြီးတော့ပြီးပို့ပါလေအမေရိကန်ပြောင်းစုရဲ့ရည်ယူတန်ခတ်မှုတွေကလိုအပ်သလိုထိရောက်မှာမဟုတ်ပါဘူးတဲ့။ဘာကြောင့်လဲဆိုတော့အဓိက criminals ဒီရာဇဝတ်မှုကျူးလွန်သူတွေကတန်ခတ်ရည်ယူတာနေပြီးတော့လွတ်မြောက်နေစေဖြစ်လို့ပါတဲ့။ဒါတော့တော်ရှင်ရဲ့အမြင်ဖြစ်ပါတယ်။ကျွန်တော်ပင်နယ်ဆင်းရဲတဲ့သူတွေအရင်ဆုံးဖဲ့ပေးကြပါလေ။ဥစ္စာချက်ကိုအရင်ဖိတ်ခေါ်ကြပါလေခင်ဗျာ။ဥဒါကတော်ရှင်ကြီးဆွေးနွေးသွားတဲ့အထက်မှာသူတို့ဖြစ်ကိုပါထုံးပြောသွားတဲ့အထက်မှာတိုင်းပြည်ကိုဒီရည်ယူမှုတွေကတိုင်းပြည်ကိုထိခိုက်စေပါတယ်တဲ့အဲ့တော့ပူပေါင်းဆောင်ရွက်တဲ့ဟာမျိုးပေါ့နော်ဟိုစိုးရနေပြည်အာဏာပိုင်တွေပူပေါင်းဆောင်ရွက်ပြီးအပြေထုတ်တဲ့မျိုးကိုသုံးပါဆိုတဲ့ဟာမျိုးပြောပါတယ်ဥစ္စာချက်အမြင်လေးသိကြပါလေခင်ဗျတော
်မကြားလိုက်ရောကိုကို
ဟုတ်ကဲ့ခုနကဒီရေမြန်မာနိုင်ငံလူခွင့်ရေးချင်းတွေပတ်သက်ပြီးတော့ဖိအားပေးတဲ့ရည်ယူမှုတွေဟာတဲ့လူတို့ကထိခိုက်စေတယ်ဒါကြောင့်မလို့ပူပေါင်းဆောင်ရွက်ပြီးတော့အာဏာပိုင်နဲ့ပူပေါင်းဆောင်ပြီးတော့ဖိရှားတဲ့နဲ့တခြားနိုင်ငံရှားတဲ့နဲ့ဆိုတဲ့ဟာမျိုးတချို့သောရှင်တွေကပြောဆိုရေးသားကြပါတယ်ဒါနဲ့ပတ်သက်လို့ကိုယ်စောကျဲရမြင်လေးသိကြပါတယ
်ဟောဒီအမြင်ကတော့ကျွန်တော်အမြင်ပြောရမယ်ဆိုရင်အဲသူတို့အနေနဲ့ဒီပူပေါင်းပါဝင်ဖို့ကျွန်တော်တို့ဒီလိုအနေနဲ့လည်းဒီကုကံပေါ်ရင်ကတော့တော်တော်လေးလိုအပ်ပါတယ်ဒါမဲ့တကယ်တကယ်ကျွန်တော်တို့အလုပ်ဒီအထူးတကွာသူတို့တကယ်လည်းလက်ရှိဆက်ကကျွန်တော်တို့လုံဆောင်တဲ့အချိန်မှာသူတို့အနေနဲ့အဲဆွေးနွေးညင်တာမှုမရှိတဲ့အပိုင်းနဲ့အများကြီးတွေ့ရတယ်ကျွန်တော်တို့ဒီမှာအဲလက်တွေ့ကျွန်တော်တို့အောက်အောက်ချင်းနဲ့ဖြစ်တဲ့အချိန်တွေအမြင်ထားတယ်အများကြီးရှိတာပေါ့နော်အပေါ်ကနဲ့အပေါ်ကအမိန်ပေးလိုက်တာတမျိုးအောက်ချင်းနဲ့ဖြစ်တဲ့ဟာတမျိုးအယူဖြစ်နေတဲ့အမြင်ထားအများကြီးရှိတယ်အဲ့ဒါကြောင့်အဲဒီအရကကျွန်တော်တို့ဒီဖိအားပေးတဲ့အပေါ်မှာဒီတင်းတင်းထန်ထန်ဖိအားပေးတဲ့ဟာကကျွန်တော်တို့ဒီလူထုဒီကျွန်တော်တို့ပူပေါင်းပြီးမှလုံဆောင်ပြီးမှအတူတူဟိုဝိုင်းဝန်းချီချင်းတွေဆိုတော့ဒီတပ်ဖက်ဆိုင်ဆိုင်ရာအကောင်ဆောင်တွေနဲ့အတူတူလက်ကျဲနေဆိုတော့ကျွန်တော်တို့ဒီတို့ဒီအမြင်လေးကတော့ပူပေါင်းမှုကနည်းနည်းအဲမီးလန်းကနည်းနည်းချက်တဲ့အခါမှာရှိတယ်လို့ကျွန်တော်သုံးသပ်မိတယ်ဗျ။
ဟုတ်ကဲ့ခင်ဗျာကျွန်တော်အချိန်နဲ့တိတ်ပြလို့ပါကုသဆင်ကိုကျွန်တော်နောက်ဆုံးမေးချင်ပါတယ်ခင်ဗျာ။ အခုခုနကသရရှင်တွေတုံးတက်သွားတဲ့တချို့တုံးတက်သရရှင်တွေအမြင်ပေါ့နော်နိုင်ငံကိုထိခိုက်မယ်ဆိုတဲ့အမြင်ခုနကဒီရေယူတန်ခတ်မှုတွေကိုသူတို့မြင်တာကနိုင်ငံကိုထိခိုက်စေတယ်အရင်တော့အစိုးရလည်းပြောပါတယ်ဒီထိခိုက်ဟိုလူတူချင်းထိခိုက်တာဆိုလို့ရှိရင်တခြားလူတို့ကထိခိုက်ကြစီဆွေးရဆိုပြီးအများအားသုံးကြပါတယ်အခုလည်းတချို့သရရှင်တွေမြင်မှာအဲ့ဒါကြီးတွေ့ရပါတယ်နောက်ချက်ကတော့ဟိုဒီလိုမျိုးပြားပေးရတဲ့ဆိုင်အာနာမိုင်းနဲ့ပူးပေါင်းဆောင်ရင်အဖြစ်မရှိဘူးလားတခြားအဖြစ်မရှိဘူးလားဆိုတဲ့တုံးတက်ချက်ပါဥသက်စင်ရဲ့အမြင်သိကြပါတယ်ခင်ဗျာ
ဟုတ်ကဲ့ဒါမှတော့ကျွန်တော်ကတော့ကျွန်တော်တို့ကဒီလိုမျိုးပေါ်တော့ဒီအခြေအနေသိချုပ်ခြင်းဟာတိုင်းပြည်တွေကိုဖြစ်ခဲ့တယ်ဆိုတဲ့အားကဒါကတော့ဟိုဆက်ပြောလို့ပေါ့ဆက်ဆက်ဆက်မျိုးရှိရောဗျာဘောမျိုးကတော့ဒီလိုမျိုးစိတ်မထားပြီးတော့အခြေအနေကြီးခါနဲ့သူနိုင်ငံလုံးကိုသူနိုင်ငံလုံးမှာရှိတဲ့အေးပါတဲ့အစိုးရတွေရဲ့လုံးကိုစိတ်မထားတတ်ခဲ့တဲ့ဖီဝါရီတွေရဲ့လုံးဟိုဘောတော့တူလေးအောင်လုပ်တဲ့ဆွေဟာနှစ်ခုရှိရဘူးအခုဆက်ဆက်ကတော့အဓိကတော့စိတ်မထားပြီးတော့ဒီကအရေးကြီးဖြစ်တဲ့အခါပေါ့နော်အဲ့ဒီကတော့သူကနောက်တစ်ခုကလည်းအခုပြင်မဲ့ခြေလေးတစ်ခုရဲ့ဆိုတော့လည်းပြောလို့ရှိရင်တော့တမလောကနေပြီးတော့အရေးကြီးတိုင်းအဖြစ်အဖြစ်ရှိပါတယ်လို့လက်ခံပြီးအရေးကြီးထားတဲ့ပုံပုံတွေကိုအရေးကြီးကနိုင်ငံကစနစ်တကျဟိုဘလိုက်လာတဲ့သူအရေးကြီးကအဲ့တော့ပဒါကလည်းသူကတကယ်လို့နိုင်ငံကစနစ်တကျကိုစပ်ပြီးမလိုက်နိုင်ဘူးဆိုလို့ရှိရင်ဒီကစပ်ပြီးတော့အရေးကြီးနေဆိုရဲ message ကိုပေးတာပေါ့ဗျာအဲ့တော့ဒီအရာနဲ့တပိုင်းကျွန်တော်ကဘောင်းနေတဲ့ဆိုတော့ဒီကနေကောင်ဒီလူကြီးကပြဿနာလာတယ်ပါလေဆိုဒီလိုမျိုးနိုင်ငံတကာနဲ့နော်ပူးပေါင်းဆွေးနွေးဖို့ဆိုတာတကယ်အရေးကြီးပါတယ်နိုင်ငံတကာကတော့ဆုံးကပြောနေတာနိုင်ငံတကာကလည်းသူတို့နဲ့အစိုးရကတော့တက်မတော်ကတော့နိုင်ငံတကာနဲ့ပူးပေါင်းဆွေးနွေးပြီးတော့ဘဝကြီးကလက်ရှိဖြစ်နေတဲ့လူခွင့်ပြဿနာတွေရှင်းရှင်းပါတော့ထားတယ်အဲ့အားလုံးနိုင်ငံကစကားပြောနေတယ်ကုလသမဂ္ဂလည်းပြောနေတယ်နိုင်ငံကလည်းပြောနေတယ်အဲ့တော့ဒီကအရေးကြီးဆုံးအဖြစ်ကတော့ဘဝကြီးရှိနေတဲ့လက်ရှိအစိုးရရဲ့တက်မတော်ရဲ့ဒါရှိနေတဲ့နိုင်ငံတကာကဆွဆွဲထားတဲ့ဟုတ်လားမဟုတ်လားတော့မသိဘူးလားမေနိုင်ငံတကာကဆွဆွဲထားတဲ့ဘုခင်ချိုးဖောက်မှုတွေကိုနိုင်ငံတကာနဲ့ပူးပေါင်းဖြေရှင်းနေတာဖြင့်အဖြစ်ဖြစ်ပါတယ်ဟိုတစ်ဖက်ကပြောနေရနိုင်ငံတကာနဲ့တစ်ဖက်ကပြောနေရဒီတစ်ဖက်နဲ့တစ်ဖက်ကပြောနေရကအဖြစ်မဟုတ်ပါဘူးအဲ့တော့ဒီနေ့ပုံဒီနိုင်ငံကောင်းမှုဒီကရှင်းဆက်ပြီးတော့ဘုခင်ရဲ့အခြေအနေတိုးတက်ကောင်းမှုဆိုလို့ရှင်တော့ဒါရှိအစိုးရရောတက်မတော်ရောနိုင်ငံတကာရောအခြေအနေအားလုံးကိုဒီဘောင်းဆောင်ရုပ်ရေးကြည့်ပါလေအဲ့ဒါကလည်းကျွန်တော်နိုင်ငံအဖြစ်ဖြစ်ပါပြီဆိုတော့ပြောချင်ပါတ
ယ်ဟုတ်ကဲ့ဆရာတော်ရှင်ကြီးရဲ့ခုနကတချို့သူရဲ့အမြင်တွေနဲ့ပတ်သက်ပြီးတော့ကုသစင်ပြန်ပြီးတော့ဖြည့်ဆို့သွားတာကိုနားလည်မယ်လို့ထင်ပါတယ်ခင်ဗျာကျွန်တော်ဒါရိုက်လိုက်စီစဉ်ချိန်လေးစီတော်လို့ပါပါဝင်ဆွေးနွေးပြီးတဲ့ဦးသက်စင်ဦးစော့ကျဲဂျိုးဆက်ဝါနဲ့တနေ့သတော်ရှင်ကြီးအားလုံးကိုကျေးဇူးအများကြီးတင်ပါတယ်ခင်ဗျာဒါရိုက်လိုက်စီစဉ်ဒီမှာကျွန်တော်ကိုပြပါခင်ဗျာ